မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာထိမနိုင်သင့်မြအခြေအနေကိုဦးတည်နေပြီလို့ Timor Leste အရှေ့တီမောနိုင်ငံရဲ့သမ္မတဒေါက်တာ Jose Ramos Horta ကပြောကြားလိုက်ပါတယ်လက်ရှိပြည်ပခါတွေရက်သွားအောင်ကြိုတင်သတ်မှတ်ချက်မရှိဘဲဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေပြီလို့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue ဆွေးနွေးပွဲအထွေမှာဒီကနေ့ပြောဆိုသွားတာဖြစ်ပါတယ
် Because the military is very very weak on the point of
လက်ရှိမှာစစ်တပ်ရဲ့အနေထားဟာအလွန်ကိုအာရုံနေပါတယ်။ဖိအားတွေကြောင့်ပြိုလဲမဲ့အခြေအနေမျိုးကိုရောက်နေပါတယ်။ဒါကသူတို့ဘက်ကဆွေးနွေးလာစေဖို့အခြေအနေဖြစ်ပါတယ်။ဒါကြောင့်တက်ဆိုင်သူအားလုံးပါဝင်ဆွေးနွေးလာကြအောင်ကြိုးစားဖို့လိုပါတယ်။ပြိပခါတွေရက်သွားတဲ့အဖြစ်မျိုးထွက်အောင်ကြိုတင်သတ်မှတ်ချက်မပါတဲ့ဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေပါပြီလို့ Timor Leste သမ္မတဒေါက်တာ Jose Ramos Horta ကသူ့ရဲ့အမည်ကိုဆွေးနွေးသွားတာဖြစ်ပါတယ်။လက်ရှိမှာအာဆီယံပုံသဘောတူညီချက်၅ရပ်ကအကောင်းဆုံးအစီအစဉ်တစ်ခုအနေနဲ့ရှိနေပြီးသားဖြစ်ပါတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံအခြေအနေကိုကြားဝင်စစ်ဆေးမှုတွေမလုပ်ရင်ထိမနိုင်သိမ့်မရအခြေအနေမျိုးရောက်သွားလိမ့်မယ်ဆိုတာကိုကုလသမဂ္ဂအတွေ့အမှုချုပ်ပုန်ဟန်မင်းကြီးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ပြည်နေငယ်ခြားရေးဝန်ကြီးဒေးဗစ်ကင်မရွန်နဲ့သူဆွေးနွေးခဲ့စဉ်မှာလည်းပြောကြားတိုက်တွန်းခဲ့ပါတယ်ဆိုပြီးတော့လည်းဟိုဆီရမုဆော်တာကပြောကြားခဲ့ပါတယ်မြန်မာနိုင်ငံပြည်ပခါတွေအဆုံးသက်အောင်ပို့ကျူးစားဖို့လိုအပ်နေပြီးတော့အဲ့ဒီလိုမှမဟုတ်ရင်တော့တရားဥပဒေစိုးမိုးမှုပြန်ရအောင်လုပ်ဖို့ခက်ခဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်